လာမယ့်သတင်းမှာမာပြည်တော်စုညီညာရေးညီလာခံကိုနေပြည်တော်မှာကျင်းပဖို့ပြင်ဆင်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့ရဲသားနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်လက်ရှိကျင်းပမဲ့ညီညာရေးညီလာခံအပေါ်မှာရိုက်ခတ်တာတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့လက်ရှိကျင်းပမဲ့ပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဒီပါပါဝင်တယောက်ဖို့ပြင်ဆင်နေကြမှာပဲအစိုးရကြံ့မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့ကြားမှာတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေကြတာပါလောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာဖြစ်ပြီးကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီမနေ့ကတော့ဟိုကေရေတာရင်တုံရှေ့တန်းကာကင်ပို့စ်ဖြစ်တဲ့လိုက်ဖုံဆိုတဲ့နေရာမှာတက်ဖို့ဖြစ်ပါလေ။တမတော်ဘက်ကလည်းနာပြီးမှသူသိချင်တယ်လို့ကြားပါလေ။အတင်းကြီးကတော့မသိဘူးဒါပေမဲ့စစ်ကြောင်းတစ်ကြောင်းနဲ့နာမှဝင်တိုက်တယ်လို့ကြားရတယ်။ဒီမနေ့အစိုးရနဲ့ဖြစ်တယ်လို့ကြားပါလေ
။ဒီတိုက်ပွဲဖြစ်ပေါ်လာတဲ့နဲ့ပတ်သက်ပြီးအစိုးရတမတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ကြာတာပရိနေ့ကတော့စတုံးကနေဝိုင်းမော်ကိုဆင်းလာတဲ့အစိုးရတက်မရော်ရင်တန်းကို KIA တပ်ဖွဲ့ကခြုံခိုတိုက်ခိုက်ခဲ့ကြောင်းနဲ့တက်မရော်ဘက်ကထိခိုက်ကြဆုံးတာတွေရှိကြောင်း KNG ကကချင်သတင်းဌာနကဒီကနေ့ထုတ်ပြန်ထားပါတယ်။ဒုဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းမကြားသိရကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ကမကြားမိပါဘူး။လင်းခဲ့တဲ့နှစ်ပတ်လောက်အရင်မှာတော့တစ်ခေါက်တက်ဖွဲ့ဖြစ်တဲ့ကြားပါတယ်။ဒါပေမဲ့ဒီနေ့ပိုင်းကတော့မကြားဘူးခင်ဗျာ။
ပြီးခဲ့တဲ့ရက်တွေကတော့ဝိုင်းမော်ဖားကန်နဲ့တနိုင်းဒေတာဘက်တွေမှာလည်းအစိုးရတက်မရော်နဲ့ KIA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကတော့ဒီလ25ရက်နေ့ညနေပိုင်းကနန်းခမ်းမြို့နယ်မှာအစိုးရတက်မရော်နဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြားမှာဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနန်းခမ်းမြို့နယ်ကဒေတာကန်တဦးကအခုလိုပြောပါတယ်။
မနေ့တုန်းက6နာရီ6နာရီဆက်နေပြီးတော့6နာရီခွထမိုင်ခွဲချီကအဲလက်နဲ့ငယ်တွေနဲ့ဖြစ်ဖြစ်ကြတာလက်နဲ့ကြီးနဲ့ဖြစ်ကြတော့မချက်သုံးချက်တော့ကြရဲဒီတိုင်းဖြစ်ရင်နဲ့ကြီးစာနာဘယ်ရလာလဲတော့မသိဘူးဟိုနားရွာသားနှစ်ဦးတော့ခြေတော့ထိသွားတယ်မင်းကထိထိချင်းနမခံစေယုံကိုလိုက်တယ်နမခံစေယုံကအစမပြေတော့မူဆယ်လွှဲတယ်အမူဆယ်လွှဲတော့နောက်တယောက်ကအယိုးချီသွားတာနဲ့တူတယ်သူကအိုင်မစင်မှာဆိုအယိုးဆီအမမရှိလို့သူကလာရှိုးချီခွဲလိုက်တယ်လို့ကြားလိုက်တယ်
။ညဘက်ပိုင်းမှာတော့ကောင်းတက်ရွာအနီးမှာလက်နေကြီးပောက်ကွဲတံတွေကြားရကြောင်းလည်းပြောပါတယ်။ညင်ကြဲညီလာခံကျင်းပမဲ့အချိန်တိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကအခုလိုပြောဆိုပါတယ်
။တတိယအစုပင်လုံးညီလာခံစီဝေးတက်တော့မယ်တက်ဖို့တည်းလည်းပြင်ဆင်နေပြီ။ဒါလို့ရှင်နေမျိုးပါဒီလိုဖြစ်တာကတော့လုံးဝမသိတော့ဘူးလို့ကျွန်တော်မြင်တယ်။သူဒါကသူ့ရဘက်ကနေပြီးတော့မှတက်မတော်နဲ့အသေးချာညှိပြီးတော့မှလုပ်ဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီမြေပြင်အခြေအနေကကျွန်တော်တို့ဒီစပွဲဝိုင်းဟိုလာပြီးတော့မှရက်ခတ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်
။အစိုးရတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ KIA တပ်ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။လာမယ့်ပြည်တော်စုငင်းချမ်းရေးညီလာခံကိုတော့ KIA အဖွဲ့ကအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့နဲ့အတူပအဝင်တယောက်ဖို့ပြင်ဆင်ထားပေမဲ့တအန်းပလောင်တပ်ဖွဲ့ကတော့အစိုးရဘက်ကဖိတ်ကြားမယ်မဖိတ်ကြားဘူးဆိုတာမရေမရာရှိနေပြီးဖိတ်ကြားရင်တော့တယောက်ဖို့ရှိကြောင်းတအန်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်